ချင်းပြည်နယ်ဟာခါမြို့ကချင်းသတင်းဌာနအယ်ဒီတာချုပ်တို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးဖို့လာရှာတာမှာမတွေ့လို့သူ့ရောက်ဖဖြစ်သူကိုဖမ်းဆီးသွားပါတယ်။မတူပီမြို့မှာလည်းပရဟိတလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးတို့အပါအဝင်အယတ္တာတုံဝန်ဖမ်းခံရပါတယ်။ဒီအကြောင်း VOA သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်တွင်းကသတင်းမီဒီယာလုပ်ငန်းတွေပေါ်ချင်းချောက်ဖိအားပေးနေချိန်မှာပဲဟာခါမြို့ခြေဆိုင်ဒါချင်းလန်ပုတ်သတင်းဌာနအယ်ဒီတာချုပ်ဆလိုင်းဖဲဦးထံကိုဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကကြိုးစားခဲ့ပါတယ်။မနေ့ညပိုင်းကနေအိမ်မှာဝင်ရောက်ရှာဖွေရာနေအိမ်မှာရှိမနေတဲ့အတွက်သူ့ရဲ့ရောက်ဖွားဖြစ်သူဆလိုင်းရောဘတ်ကိုဖမ်းဆီးသွားတယ်လို့ဒေသခံလူကပြောပါတယ
်။ "तू ကစိတ်အကြိမ်ဆုံးတယ်နော်။ तू ကဖမ်းနေချိန်မှာ तू ကအိမ်မှာမရှိဘူး။အိမ်မှာမရှိတော့သူ့ရဲ့ကိုးစားအနေနဲ့သူ့ရဲ့ရောက်ဖွားကိုဖမ်းလိုက်ရ။တီတီရောက်ဖွားတော့ထိန်းသိမ်းထားတော့မယ်
။ဆလိုင်းရောဘတ်ကိုဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဘက်ကပြောနေပေမဲ့ပြန်လည်လှုပ်ပေးခြင်းမရှိတယ်လို့အဲဒီရာချုပ်ဆလိုင်းဖဲဦးထံကလည်းသိမ်းချောင်နေရတယ်လို့သူကပြောပါတယ်။စစ်တပ်ကအနာသိမ်းခဲ့ပြီးနောက်ဟာကားကြီးဆိုင်မီဒီယာတွေပေါ်မှာတပ်တွေရဲ့ချင်းချောက်မှုတွေရှိနေလို့တချင်းလန်ဘုတ်သတင်းဌာနကိုလက်တလောကပဲပိတ်ဆိုင်ရတယ်လို့တချင်းလန်ဘုတ်သတင်းဌာနသတင်းထောက်တူကပြောပါတယ်
။အခမဲ့ဖြစ်နေမီဒီယာလုံးကတော့ခိုင်းဖို့ကြိုးစားနေကြတာပေါ့နော်။ကျွန်တော်ပထမဆုံးပြင်ဖို့လက်ဖွဲ့ရတော့သူတို့အင်ဝိုင်းလိုက်သူတို့ယုံဖောက်လိုက်နဲ့သူတို့ယုံကပိတ်ထားကြပြီဆိုတော့လေ
ပြီးခဲ့တဲ့မလကလည်းဟာကမျိုးဇန္နာပြတပိတ်မောက်သတင်းကိုသွားရောက်သတင်းယူနေတဲ့ဒါချင်းလန်ဖုတ်သတင်းတောင်းလူကိုစစ်ကောင်စီတပ်ဖွဲ့ကနေဖမ်းဆီးဆစ်ဆေးပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာဟာဒေသတွင်းသတင်းကိုထိ ंछ ုပ်ချင်တာကြောင့်လို့လဲဒါချင်းလန်ဖုတ်သတင်းထောက်သူကပြောပါတယ်
။သူတို့နေတဲ့လူမျိုးကြမကောင်းမှုတွေကိုလည်းသူတို့သတင်းရရှိရတော့ဒီဆူရရန်ဒီရတစ်ခုကရထားတော့ဒီသူတွေတည်တည်နေတာတော့သူတို့ရဲ့လုံချွေးကြီးချတဲ့စစ်တပ်ဖက်ကလောက်တဲ့ဟာလေးဒီနေ့တိုင်းကောင်းတဲ့သတင်းမျိုးရှိနေတော့သူတို့လူချင်းချောက်လို့ဒီကာလအတွင်းမှာတော့သတင်းရယူမှုကတော့ဆင်းနေချင်းချင်းပါပေါ့နော်
။ချင်းမြင့်နဲ့မတူပီမြို့မှာတော့ပရဟိတာလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးတို့နဲ့အယတာနုဂျာတာပရိနေညကဖမ်းဆီးခံရတယ်လို့မတူပီမြို့ကသူကပြောပါတယ်။
ဆုံးရပေါ့ဟာကာမလီတယောက်ရဲ့ကာမလီကြတော့အိမ်မှာဖမ်းခင်ရရဟိုသူကဂျက်ဆက်အော်ဂျင်ပရဟိတာတင်းပေါ့မနီကင်တယောက်ပေါ့နော်ဖမ်းခင်ရတယ်ညာဆက်တနိုင်မှာဖမ်းလာပေါ့ဟာကျွန်တော်ကြတော့သူကလမ်းသွားရင်းနဲ့ဖမ်းနေတယ်ကြားတယ်ဒါပေမဲ့ဟိုပါမှုရဲ့ဖမ်းနေဆိုတော့လောလောဆယ်ပြေချင်မသိရသေးဘူ
းမသူပြည်မြို့မှာတပ်တွေကညဖက်မှာ SCN စစ်ဆေးတာတွေလုပ်နေတယ်လို့လည်းအဲ့ဒီမျိုးသမီးကပြောပါတယ်စစ်တပ်အနာသိမ်းပြီးတဲ့နောက်ချင်းပြည်နယ်တစ်ခုလုံးအတိုင်းသာအနေနဲ့လူနေရာခဖမ်းဆီးခံခဲ့ရပြီးတချို့ကတော့ပြန်လွှတ်ပေးရသေးလည်းရှိတယ်လို့ချင်းသတင်းဌာနတွေကမှတ်တမ်းပြုစုထားပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေစဉ်တွင်ဖမ်းဆီးတရားစွဲဆိုခံစားရတဲ့သတင်းထောက်42ယောက်ထက်မနည်းရှိနေပြီးသတင်းမီဒီယာလုပ်ငန်းကြီး5ခုရဲ့လုပ်ငန်းလည်ပတ်ခွင့်လိုင်စင်လည်းရုပ်သိမ်းခံရပါတယ်ခင်ဗျာ။